မြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ရန်ကုန်မြို့ကဆွေးနွေးပွဲအတွင်းလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ပြီးလက်မှတ်ရေးထိုးနိုင်ရေးအတွက်အဓိကကျတဲ့အချက်ကိုသဘောတူညီမှုမရနိုင်ပဲအဆုံးသတ်သွားပါတယ်။ကိုကြိမ်မြောက်ဆွေးနွေးပွဲနောက်ဆုံးနေ့အဖြစ်ဒီကနေ့ဆွေးနွေးရမှာမပြီးပြတ်ခဲ့တဲ့စာချုပ်လက်မှတ်ရေးထိုးရမှာအားလုံးပါဝင်ရေးအချက်ကိုတော့မကြာမီရက်တွေအတွင်းနေပြီးတော့မှထိပ်သီးခေါင်းဆောင်တွေထပ်မံဆွေးနွေးဖို့စီစဉ်ထားပါတယ်။ညဉ့်ညဉ့်ဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်ပြီးသတင်းယူခဲ့တဲ့ရန်ကုန်မြို့က VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့အစိုးရရဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစိမ့်မြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ SDDO ရဲ့နှစ်ရက်ကြာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA အချောသက်ညှိနှိုင်းဆွေးနွေးပွဲဟာဒီကနေ့နေ့ကင်း2နာရီကျော်မှပြီးဆုံးခဲ့ပြီးတဲ့နောက်အချက်၄ချက်ပါထုတ်ပြန်ချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်ဒီထုတ်ပြန်ချက်မှာပါဝင်တဲ့အဓိကအချက်တွေကိုမြန်မာငင်းချမ်းရေးစင်တာကအကြီးအကဲအကြံပေးဦးလာမောင်ရွှေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
သမနေတော့ကျွန်တော်တို့ပြင်ပြခဲ့တဲ့ဆွေးနွေးဖို့ဒိုင်းသားအဖွဲ့ကြီးတွေပေါ့နော် SCR အစိုးပြုထားတဲ့ All Inclusive ကိစ္စကိုဒီနေ့ကျွန်တော်တို့ဒီနေ့လုံးဆွေးနွေးပါတယ်ဆွေးနွေးပြီးတော့ခုနကတော့အချက်၄ချက်ပါတဲ့ဥတွဲသတင်းထုတ်ပြန်ချက်ကိုကျွန်တော်တို့ထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်ထဲမှာဒီကျွန်တော်တို့ NCA Texa အခန်း9ခန်းနဲ့အပိုက်33ပိုက်ပါပါတယ်ဒီ33ပိုက်လုံးကိုဒိုင်းရင်းသားများပက်ကနေပြီးတော့ပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းများကိစ္စမှလွဲပြီးရင်ကျန်တဲ့အချက်တွေအားလုံးကိုနှစ်ဖက်ညှိနှိုင်းပြီးတော့သူတို့သဘောတူခဲ့တယ်ဆိုတာကိုဒီသဘောတူချက်ထက်မှပိုပြီးထုတ်ပြန်ထားပါတယ်
ဒီကနေ့ရရှိထားတဲ့သဘောတူညီချက်တွေအရဆိုရင် NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အဖွဲ့အစည်းတွေကိုညှိနှိုင်းဖို့ကလွဲလို့ဇန်နဝါရီအချောတက်နိုင်ပြီဖြစ်တာကြောင့်မကြာခင်မှာ NCA စာချုပ်ကိုအများပြည်သူသိရှိအောင်ထုတ်ပြန်သွားဖို့ရှိကြောင်းလည်းပြောပါတယ်။လောလောဆယ်မှာတော့အစိမ့်မြင့်ညှိနှိုင်းကိုယ်စားလှယ်အဖွဲ့ SD မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ပါဝင်တာဖြစ်ပါတယ်။ST အဖွဲ့မှာပါဝင်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO ၊ရခိုင်အမျိုးသားကောင်စီ ANC ၊လာဟုဒီမိုကရက်တစ်သမ္မဂ LDU ၊ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ၊ကိုကံအဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တမ်ရော AA တို့ပါဝင်လက်မှတ်ရေးထိုးဖို့ကိုအစိုးရဘက်ကလက်မခံသေးတာဖြစ်ပါတယ်SD မှာပါဝင်တဲ့16ဖွဲ့လုံးပါဝင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိပ်သီးကိုယ်စားလှယ်တွေမြေပြည်တော်ကိုတွားရောက်ပြီးထပ်မံဆွေးနွေးဖို့ရှိနေကြောင်း SD ရဲ့ဒုအဖွဲ့ခေါင်းဆောင်နှစ်ဖြစ်တဲ့ပူးစင်ကျုံးကပြောပါတယ်
။ဒီကြံနဲ့အခုကျွန်တော်အားလုံးပါဝင်မဲ့မျိုးနဲ့ပတ်သက်တဲ့ကိစ္စကိုလည်းပဲမကြာခင်မှာပဲထိပ်သီးခေါင်းဆောင်နဲ့လည်းတော့မှာကျွန်တော်တို့ဒီထိပ်ပိုင်းသမရအစကျွန်တော်တောင်းရှိတဲ့ပုဂ္ဂိုလ်ဥပ္ပိပြီးတော့မှာအဲ့ဒီမှာကျွန်တော်ဖြေရှားကြမှာဖြစ်ပါတယ်။ကျွန်တော်အနေနဲ့တော့အဖြေရှားနိုင်တယ်
နေပြည်တော်မှာနှစ်ဖက်ထိပ်သီးခေါင်းဆောင်တွေတွေ့ဆုံမဲ့ရက်ကိုတော့ဒီလတည်းမှာပဲကျင်းပဖို့တတ်မှတ်ထားပြီးမကြာခင်မှာထုတ်ပြန်သွားဖို့ရှိကြောင်းလည်းဦးလာမောင်ရွှေကပြောပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA လက်မှတ်ရေးထိုးဖို့ကတော့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံပွဲအပေါ်မှာမူတည်နေပြီးနှစ်ဖက်ညှိနှိုင်းမှုမအောင်မြင်ရင်တော့လက်မှတ်ရေးထိုးဖို့ဟာကြံ့ကြပွဲရှိတယ်လို့လည်း SD အဖွဲ့ဝင်တဦးဖြစ်တဲ့ဦးနိုင်ဟန်သားကပြောပါတယ်။ည
ှိနှိုင်းလို့မရရင်ဒါတော့ဒီကိစ္စတော့ပြည့်စုံသွားမှာပေါ့ဗျာခဏရထားလိုက်ရမယ်အခုကတော့ရွေးကောက်ပွဲကာလနဲ့ဆိုတော့နည်းနည်းတော့ပြတ်သားမှာပေါ့ဗျာနောက်သူရစစ်တက်လာရင်ဒီကိစ္စတော့မဆွေးနွေးလို့မဖြစ်ဘူးအားငယ်လို့
ဒီကနေ့ဆွေးနွေးပွဲပြီးဆုံးချိန်အထိတော့အစိုးရဘက်က SD မှာပါဝင်တဲ့စစ်တပ်ဖွဲ့နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလာခေါ်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ NDAA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းနဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK တို့အပါအဝင်15ဘွဲ့နဲ့ပထမဆုံးလက်မှတ်ရေးထိုးဖို့မူချမှတ်ထားကြောင်းကြံတိုင်းရင်းသားအဖွဲ့တွေကိုတော့နိုင်ငံရေးဆွေးနွေးပွဲမှာဖိတ်ကြားဖို့ရှိနေကြောင်းလည်းဦးလာမောင်ရွှေကပြောဆိုပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပြီးထုတ်ပြန်ချက်မှာတော့နှစ်ဖက်ကိုယ်စားလှယ်တွေဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA ကိုအမြန်ဆုံးချုပ်ဆိုဖို့နဲ့နိုင်ငံရေးတွစ်ဆုံပွဲတွေအမြန်ဆုံးကျင်းပပြီးငြိမ်းချမ်းရေးရရှိရေးအတွက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။